အမေရိကန်ပြည်ထောင်စုမှာလူအလုံးနှာခေါင်းစီးအကာအကွယ်တွေမတက်ဘူးဆိုရင်နောက်နှစ်ဖေဖော်ဝါရီလရောက်တဲ့အခါကိုဗစ် -19 ရောဂါကြောင့်သေဆုံးသူအရေအတွက်ဟာ9သိန်းကျော်သွားနိုင်တယ်လို့ဝါရှင်တန်တက္ကသိုလ်ကျန်းမာရေးတွက်ချက်စမ်းသပ်မှုဆိုင်ရာအင်စတီကျူရဲ့တောက်ကြံလေးကထွက်လာတဲ့ခန့်မှန်းချက်တစ်ခုမှာဖော်ပြထားပါတယ်။အမေရိကန်မှာရှိတဲ့လူအလုံးရဲ့95ရာခိုင်နှုန်းကနှာခေါင်းစီးအကာအကွယ်တွေတက်မယ်ဆိုရင်တော့သေဆုံးသူအရေအတွက်ဟာ3,300အထိရောကျသွားနိုင်တယ်လို့လည်းအဲ့ဒီခန့်မှန်းချက်မှာဖော်ပြထားပါတယ်။အမေရိကန်မှာနေ့စဉ်ရောဂါပိုးကူးစက်သူအရေအတွက်စံချိန်တင်မြင့်တက်လာချိန်မှာပဲအဲ့ဒီခန့်မှန်းချက်ထွက်လာတာပါ။တောက်ကြာနေညနေအထိဆိုရင်အမေရိကန်နိုင်ငံတဝန်းမှာကိုဗစ်ရောဂါနောက်ထပ်ကူးစက်သူပေါင်း 8,200 ကျော်ရှိတယ်လို့ The New York Times သတင်းဌာနကပြောပါတယ်။ဒါအပြင်ဇူလိုင်လ16ရက်နေ့ကစံချိန်တင်ကူးစက်ခဲ့တဲ့အရေအတွက်ထက် 6,000 ကျော်ပိုများပါတယ်။လက်ရှိမှာလူပေါင်း 4,100 လောက်အမေရိကန်မှာဆေးရုံတင်ထားရပြီးဒီအရေအတွက်ဟာလွန်ခဲ့တဲ့လကတည်းက41ရာခိုင်နှုန်းပိုများလာတယ်လို့လည်း The Times သတင်းစာကပြောပါတယ်။အရေးဓာတ်ပိုများတဲ့ဆောင်းဦးနဲ့ဆောင်းတွင်းကာလတွေအတွင်းအမေရိကန်မှာကိုဗစ်ရောဂါကူးစက်သူပိုများလာမဲ့အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။